အနည်းဆုံးလောခလစာ4000သက်မှတ်ပေးဖို့ဆိုပြီးတော့ညီမတို့လုပ်သမားတွေဆန္ဒပြတောင်းဆိုကြတယ်လို့သိရတယ်။အခုဒီအနည်းဆုံးအခကျင်းငွေသက်မှတ်ရေးကော်မတီကနေပြီးတော့3600သက်မှတ်အဆိုပြုထားတယ်။ဒါ ው လဲနှစ်ပတ်အတွင်းမှာကန့်ကွက်တင်ပြနိုင်နေဆိုပြီးတော့အချိန်ပေးထားတာလည်းရှိတယ်။ဒီကြားထဲမှာညီမတို့ကဘာကြောင့်အခုလိုဆန္ဒပြကြရတာပါလဲ
။ဟုတ်ကဲ့မ။သူတို့တွေကပထမတော့ကျွန်တော်တို့အချိန်နေပေးတာရက်ပေါင်း60အတွင်းကန့်ကွက်ရမယ်ပေါ့နော်။နောက်တော့29ရက်နေ့မှာသူတို့ထုတ်ပြန်လိုက်ကြေညာတဲ့အတူကျွန်တော်တို့နှစ်ပတ်အတွင်းဆိုပြီးတော့အချိန်ကိုကတ်ပေးတယ်ပေါ့နော်။အဲ့ဒီတော့ဒီမှာကန့်ကွက်ပိုင်ခွင့်ရှိတယ်ဆိုတဲ့အတိုင်းကိုကျွန်တော်တို့အနေနဲ့ကသူတို့ထုတ်ပေးတဲ့အမိတ်ဆာရွက်နဲ့တူပုံနဲ့နမူနာကံမိတ်လက်မှတ်တွေပေါ့အဲ့ဒီကံမိတ်လက်မှတ်တွေကိုလည်းတောက်ကြနေမှာကျွန်တော်လွှတ်တော်တွေကိုတင်ခဲ့တယ်ဒီကံမိတ်လက်မှတ်တစ်ခုတည်းတင်တာနဲ့ကျွန်တော်တို့အလုပ်သမားတွေတော့မလုံလောက်ဘူးလေဒီ3600ကိုကန့်ကွက်တန်နဲ့4000ရရှိရတဲ့အတွက်ကိုကျွန်တော်တို့အလုပ်သမားတွေရဲ့အတန်တွေကိုသူတို့ကြားအောင်သူတို့မြင်အောင်လို့ဆိုပြီးတော့ကျွန်တော်တို့ကလမ်းမပေါ်ရောက်ခဲ့ရတာပါနောက်တစ်ခုကဒီအနေဆုံးကချင်းကိုအတီဖြစ်သွားပြီဆိုလို့ရှိရင်အလုပ်ရှင်ဘက်ကကန့်ကွက်တဲ့အင်အားများရဲ့အလုပ်ရှင်ပေးတဲ့နှုန်းပဲအတီဖြစ်သွားလိမ့်မယ်ပေါ့နော်။ဒီသူတို့အတီပြုပြီးသွားရင်တော့ကျွန်တော်တို့အနေနဲ့ဘလို့မှလည်းတောင်းဆိုမှုတွေလည်းမရတော့ပါဘူး။အဲ့ဒီတော့ကျွန်တော်တို့ကလည်းဒီနောက်ဆုံးအခွင့်အရေးနဲ့အတူကျွန်တော်တို့ကဒီ4000ရရှိကိုကျွန်တော်တို့တောင်းဝန်ရဖြစ်ပါတယ
်။တချို့ဒီ3600ကိုနော်တခြားခန်းစားခွင့်တွေပေးမယ်ဆိုရင်3600ကိုလက်ခံတဲ့အဖွဲ့တွေလည်းရှိတယ်။အခုညီမတို့ကကြတော့အခု4000ကိုရမှပဲလက်ခံမယ်ဆိုတဲ့သဘောမျိုးလား။
ဟုတ်ပါတယ်မ4000ရမှအဆင်ပြေမှာပါအခုလက်ခံထားတယ်ဆိုတဲ့လူတွေကလည်းအဲ့ဒီ CDUN နဲ့ FDUN အဖွဲ့ချုပ်နှစ်ချုပ်ကဟိုလက်ခံထားတယ်ဆိုတဲ့အနေထားမှာရှိပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့ချုပ်ကလည်းအောက်ကအလုံသမားတွေရဲ့ဘဝကိုတကယ်လက်တွေ့မသိရဘူးနော်မသိတဲ့လူတွေပေါ့နော်နောက်ဒီအဖွဲ့ချုပ်နှစ်ချုပ်ကလည်းတရားဝင်အတိမတ်ပြုခံထားတဲ့အဖွဲ့ချုပ်တွေမဟုတ်ပါဘူးနောက်အလုံသမားအဖွဲ့ချုပ်ဆိုတာကျွန်တော်တို့နားလည်ထားတာဒီအဖွဲ့စည်းဥပဒေနဲ့အညီဒီအဖွဲ့စည်းတွေကနေတစ်ဆင့်ပြန်ပြီးဖွဲ့စည်းထားတဲ့အဖွဲ့ချုပ်ဆိုတာကိုကျွန်တော်တို့ကလက်ခံလို့ရမှာလေအဲ့အဖွဲ့ချုပ်ကချမှတ်တဲ့ဟာတွေကိုပဲကျွန်တော်တို့လက်ခံလို့ရမယ်နေတာမှာဒီအဖွဲ့ချုပ်နှစ်ချုပ်ကနေပြီးလက်ခံတဲ့အနေအထားကိုကျွန်တော်တို့ဒီတရားဝင်ကြားတဲ့အဖွဲ့စည်းတွေအနေနဲ့ကျွန်တော်တို့ကလက်မခံနိုင်ပါဘူး။ကောင်းပြီ3600လည်းနည်းပါတယ်။3600နည်းတယ်ဆိုတာ3600အတိမဟုတ်တဲ့အတွက်လည်းကျွန်တော်တို့ကကန့်ကွက်ရခြင်းဖြစ်ပါတယ်
။ညီမတို့အခုတောင်းတဲ့4000ဆိုတာကတခြားခန်းစားခွင့်နေအပါအဝင်လားဒါမို့ရင်4000အပြင်ကိုတခြားခန်းစားခွင့်တွေပါညီမတို့ကထပ်ပြီးတော့တောင်းဆိုတာမျိုးတွေလား
ဟုတ်ကဲ့မှာအခုကျွန်တော်တို့တောင်းဆိုတာတနည်းအလုပ်ချိန်7နာရီအတွက်တောင်းတာပါအခြေခံ business အတွက်ပဲပေါ့နော်ဟိုအခုအထက်ကျောက်တွေတော်တော်များများမှာတင်းကျော်ရတယ်ဆိုတာသူတို့ OD တွေမတရားဆင်းရလို့ရတာပါမဟိုမိသားစုအရေးရောသူတို့ကျန်းမာရေးအတွက်ရောတချို့ဆိုလို့ရှိရင်တနည်းလည်းပြည့်ရတော့မနားရဘူးပေါ့နော်အဲ့လိုလေဆင်းမသူတို့ကဒီတိန်းကြော်ဆိုတဲ့ပတ်စံကိုရတာပါအခုကျွန်တော်တို့တောင်းဆိုတဲ့ဒီအနည်းဆုံးခကြင်ငွေ7နာရီအတွက်ဆိုတာ OD ကမပါပါဘူ
းဟုတ်ပါပြီအခုအလုပ်ရှင်တွေဘက်ကကြတော့ဒီ3600တောင်မှသူတို့မပေးနိုင်ဘူးဆိုတာမျိုးတွေတွေ့ရတယ်ဒီ3600ပေးရမယ်ဆိုရင်ဒီဆက်ယုံနေအလုပ်ယုံနေပိတ်သွားမယ်ဆိုတဲ့အမျိုးတွေတောင်ပြောတာတွေ့ရတယ်ဆိုတော့အခုညီမတို့4000တောင်းတဲ့အခြေအနေရောဖြစ်နိုင်ပါမလားညီမရေ
ဒီတော့လုပ်ငန်းတွေကိုရပ်ပစ်မယ်ဆိုရင်အရင်ဆုံးထိတိုင်းမှာသူတို့ပါသူတို့အလုပ်သမားဆိုတာဒီအလုပ်မလုပ်ရရင်နောက်လုပ်ပြောင်းလုပ်ပါပဲလေသူတို့ရင်းနှီးမြှုပ်နှံမှုနဲ့ကိုင်းပြီးချင်းချောက်တဲ့အခါမှာနားမယ်တဲ့အလုပ်သမားအနေနဲ့ကြောက်တယ်မှန်းကျွန်တော်နားလိုက်တဲ့အလုပ်သမားအနေနဲ့ကတော့မကြောက်ဘူးဒီရင်းနှီးမြှုပ်နှံမှုတွေပြန်ထွက်ရင်လည်းအလုပ်သမားတွေကိုထိုက်တင်တဲ့နေလာကြေးပေးပြီးမှသူတို့ဆက်ယုံနေပေးပြီးမှပြန်ထွက်လို့ရမှာပါမှသူတို့ထွက်တင်နိုင်ထွက်လို့မရပါဘူး။နောက်သူတို့ချင်းချောက်တဲ့အတိုင်းနဲ့ကျွန်တော်တို့မကြောက်ပါဘူးနော်။ကျွန်တော်တို့အလုပ်သမားတွေကဒီအလုပ်လုပ်လို့ရရင်လုပ်မယ်လုပ်လို့မရကျွန်တော်နောက်တစ်လုပ်ပြောင်းလုပ်မယ်။သူတို့ထွက်သွားရင်နောက်ရင်းနှီးမြှုပ်နှံပြီးဝင်လာမဲ့လူတွေရှိကောင်းရှိလာပါလိမ့်မယ်။အဲ့ဒီအတွက်သူတို့ရှိမှဒီအလုပ်တွေလုံဖြစ်ရမယ်ဆိုတဲ့အားကြီးတစ်ခုတည်းကိုသူတို့ကကောင်းနေတက်ထားပြီးတော့ချင်းရောက်တာယူတော့ကျွန်တော်လက်မခံနိုင်ပါဘူ
းဆိုတော့ညီမတို့အလုပ်သမားတွေကလည်း4000တောင်းဆိုနေတယ်အလုပ်ရှင်တွေဘက်ကလည်းမပေးနိုင်ဘူးဆိုတော့အနေအထားတွေဖြစ်လာမယ်ဆိုရင်ရောညီမတို့အလုပ်သမားတွေဘက်ကဘာဆက်လုပ်ဖို့အစီအစဉ်ရှိမလဲဒီ3600ကိုပဲလက်ခံနိုင်ဖို့ရောအနေအထားရှိမလား
ဒီ3600နဲ့ပတ်သက်ပြီးအတီးဖြစ်မယ်သူတို့ဘလို့အခွင့်အရေးတွေပေးမလဲဆိုရင်ပေါ့အဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကစဉ်းစားဆုံးဖြတ်ရမှာပါအခုနေနဲ့ကကြိုပြောလို့မရဘူးပေါ့နော်ဘာတစ်ခုမှအခွင့်အရေးမပေးတော့ဘဲနဲ့သူတို့ဆုံးဖြတ်ချက်ချမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ကသူကအာဏာတွေအမိတ်နေနေလေကျွန်တော်တို့အလုပ်သမားအာဏာတွေအမိတ်နေမှာမရှိတာမှန်တယ်တောင်းဆိုရမှာအလုပ်ကကိုယ့်အလုပ်ပေါ့နော်ကျွန်တော်တို့4000တောင်းဆိုခဲ့ပါတယ်ဆိုတဲ့အရာတို့တမိုင်းမှာတွေးပြီးကြံနေခဲ့စေချင်တာပါ
အခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ညီမကြီ
းဟုတ်ကဲ့ပါမှာကျေးဇူး